မြန်မာနိုင်ငံဆိုင်ရာမူဝါဒရေးရာညှိနှိုင်းရေးမှူးဒက်ရက်မစ်ချဲဟာမြန်မာဒီမိုကရေစီရေးကောင်းဆောင်ထောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတော့ကြားပြတ်ရွေးကောက်ပွဲကိစ္စအပါအဝင်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ထောင်ဆန်းစုကြည်ကတော့မဲဆွယ်စည်းရုံးရေးကာလအတွင်းကြုံတွေ့နေရတဲ့ပြဿနာတွေနဲ့မဲစည်းရင်လွဲချော်မှုတွေအကြောင်းကိုပြောပြခဲ့တယ်လို့မစ္စတာမစ်ချဲကလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးဖြစ်ဖို့ထပ်မံပြောဆိုသွားခဲ့ပါတယ်။အကြောင်းစုံကိုတော့မန္တနာချမ်းကဆက်ပြောပြမှာပါရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကို6ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒရေးရာညှိနှိုင်းရေးမှူးဒက်ရက်မစ်ချဲဟာမတ်လ14ရက်ဗုဒ္ဓဟူးနေ့မှာမြန်မာဒီမိုကရေစီကောင်ဆောင်ထောင်ဆန်းစုကြည်နဲ့သူမရဲ့နေအိမ်မှာတွေ့ဆုံခဲ့တာပါအဲ့ဒီတွေ့ဆုံမှုအတွင်းဧပြီလ1ရက်နေ့ကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲအခြေအနေပါဝင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်ပါတယ်တနအီကြော်ကြာတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာမစ်ချဲကဒေါန်ဆန်းစုကြည်ရဲ့နိုင်ငံတော်မဲဆွယ်စီယုံရီခီးစဉ်တွေမှာကြုံတွေ့ရတာတွေနဲ့ပတ်သက်ပြီးစိုးရိမ်မိတဲ့အကြောင်းနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့အတွက်နိုင်ငံတကာကစောင့်ကြည့်အခက်အခဲတွေထားရှိရေးကိစ္စနဲ့ပတ်သက်လို့သတင်းထုတ်တွေကိုအခုလိုပြောခဲ့ပါတယ
် We discussed both in fact there was no specific assurance about international observers they have heard from many different sources including ASEAN and the United States and others thatIt would be a good faith and reassuring
gesture. ငါကကဲခတ်တွေစောင့်ကြည့်ဖို့ကိစ္စနဲ့ပတ်သက်လို့တိတိကျကျအာမခံပြီးပြောတာမရှိပါဘူး။တကယ်တော့အာဆီယံအမေရိကန်နဲ့တခြားပါဝင်တော်တော်များများကကလန့်ထားတာတွေရှိပါတယ်။ဒါမှလည်းလွတ်လပ်မျှတမှုရှိရစေမယ်လို့ကတိပေးထားတာတွေကိုအာမခံနိုင်မှာဖြစ်ပါတယ်။ဒီကိစ္စကိုရွေးကောက်ပွဲကော်မရှင်ကတော့တိတိကျကျအဖြေမပေးသေးပါဘူး
။မဲဆန္ဒရှင်စည်းရင်းတွေမှာမှတ်မှတ်မကန်ဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးပြတဲ့အကြောင်းဒါအပြင်ဒီကိစ္စကိုတော့ဒေါန်ဆန်းစုကြည်တို့ဘက်ကလည်းတင်ပြထားတာတွေရှိနေတယ်ဆိုတဲ့အကြောင်းလဲမစ္စတာမစ်ချဲကသတင်းထုတ်တွေကိုပြောခဲ့ပါဗျ။အမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝိုင်းကတော့အများကလက်ခံယုံကြည်နိုင်တဲ့အခြေအနေမျိုးတွေကိုပဲလိုချင်တဲ့အကြောင်းကိုလည်းသူကထည့်သွင်းပြောကြားခဲ့ပါဗျ။မြန်မာဒီမိုကရေစီကောင်ဆောင်ဒေါန်ဆန်းစုကြည်ကတော့ဒီကြားပြတ်ရွေးကောက်ပွဲမှာအနိုင်ရပြီးလွှတ်တော်တွေကိုရောက်ရှိတဲ့အခါလှုပ်ဆောင်နိုင်မှာတွေအများကြီးရှိနိုင်ပါတယ်လို့သတင်းထုတ်တွေကိုအခုလိုပြောခဲ့ပါဗျ
။ It's looking not just looking forward to 2015. It's what we can do from within the legislature.
2015ခုနှစ်ရွေးကောက်ပွဲတစ်ခုရဲ့အတွက်ကိုပဲကျမတို့ရှေ့ရှုပြီးတော့လှုပ်ဆောင်နေတာမဟုတ်ပါဘူး။လွှတ်တော်တွေကိုရောက်သွားတဲ့အခါကျရင်လည်းဘာတွေလှုပ်ဆောင်နိုင်မလဲဆိုတာကိုပါကျမတို့ကရှေ့ရှုပါတယ်။တကယ်လို့ဒီကြားဖြတ်ရွေးကောက်ပွဲမှာအမတ်နေရာ48နေရာပဲအနိုင်ရခဲ့မယ်ဆိုရင်တော့မှကျမတို့အနေနဲ့လုံနိုင်တာတွေအများကြီးရှိမှာပါ။ဘာကြောင့်လဲဆိုတော့ဥပဒေပြုအမတ်တယောက်ချင်းစီတိုင်းဟာလူမှုကိုကိုစားပြုတဲ့သူတို့ရဲ့တာဝန်ကိုထမ်းဆောင်နိုင်ဖို့အတွက်အခွင့်အရေးအပြည့်အဝရှိသင့်လို့ပါ
။မြန်မာနိုင်ငံမှာပြည်သူကိုပထမဦးစားပေးနိုင်ငံရေးမျိုးလိုလားချောင်းကိုလည်းတောင်းဆဆုကြီးကပြောသွားခဲ့ပါတယ်။၆ရက်ကြာမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်တွင်နေပြည်တော်မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်နဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တို့အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့လည်း၂ရက်ကြာတွေ့ဆုံခဲ့ပြီးတဲ့နောက်လွှတ်တော်ဆိုင်ရာကိစ္စရပ်တွေဂျားပြတ်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေပြင်မြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားဆက်ဆံရေးဒီထက်ပိုပြီးတော့တိုးမြင့်နိုင်ဖို့အတွက်တွေကိုဆွေးနွေးကြကြပါရစေ။အဲ့ဒီနောက်ရန်ကုန်ကိုလာရောက်ပြီးဗုဒ္ဓဟူးနေ့မှာမြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါ။ကြာသပတေးနေ့မှာတော့ရန်ကုန်တန်ယုံမှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပြီးအဲ့ဒါပြီးရင်တော့မန္တလေးကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်။